Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ23ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကိုင်းတိုမီတာ32 40နဲ့49လို့ပါသမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူလာဆင်နိုင်ပါပြီရှင်။ကျမခွာညိုကအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ IS ကောင်းဆောင်ကိုတုတ်တင်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး New York Times သတင်းစာကိုသမ္မတထရမ့်ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံတဝမ်းမိုးတဲရေကြီးမှုတွေဖြစ်ပေါ်နေတဲ့အတွက်ရေဘေးဒုက္ခတွေကိုးဆောင်ကျော်ရှိနေပါတယ်တရားဝင်လုံးလုတ်ခွင့်ဗီဇာမပါတဲ့မြန်မာအလို့သမား55ဦးကိုထိုင်းနိုင်ငံကပြန်ပို့လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကုညာဝင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
အခုမနက်ခင်းငါးဆရာမယ့်အစီအစဉ်တွေထဲမှာတော့စစ်ဆိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားတို့စစ်ရေးအရနှိကတဲ့ဆက်ဆံရေးနဲ့လက်ကျန်ဆက်ဆက်မှုတွေကို NRD အစိုးရကလုံးဝဖြတ်တောက်ပြဖို့အမေရိကန်ဘက်ကလူလာချောင်သဘောထားတွေထွက်ပေါ်လာနေတာနဲ့ပတ်သက်လို့
အထူးစစ်တော်မြန်မာနိုင်ငံကိုပြန်နိုင်ငံနဲ့ပြန်နိုင်ငံမဆက်ဆံမှုမဆက်ဆံဘူးသူမှပြောပိုင်မှုရှိဘူးသူတို့ကလည်း UN ကထားမှတ်ထားတဲ့ဖုံးပစ်တ
ယ်နိုင်ငံရေးလိလမှုအဖွဲ့အမှုဆောင်ဒါရိုက်တာရဲ့တုံ့တက်ချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်အဲဒီနောက်ဥရောပခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အတူ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါဒီအစီအစဉ်နောက်ပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ဇူလိုင်လ23ရက်တနင်္ဂနွေနေ့မနက်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
် IS Islamic State ကြောင့်အဖွဲ့ရဲ့ခေါင်းဆောင်အဘူဘက္ကာအယ်ဘဂဒါဒီကိုတုတ်တင်တပ်ဖြတ်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး The New York Times သတင်းစာကိုသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာ Twitter လူမှုကွန်ရက်ကတဆင့်ဝေဖန်လိုက်ပါတယ်ဘဂဒါဒီကိုလုတ်ကြမဲ့အစီအစဉ်ပြတ်သွားအောင် New York Times သတင်းစာကဘလို့ရေးသားလိုက်တယ်ဆိုတာနဲ့ပတ်သက်လို့တော့သမ္မတထရမ့်ကရှင်းလင်းပြောကြားထားခြင်းမရှိပါဘူး။ဒါပေမဲ့သတင်းပေါက်ကြားမှုတွေရှိခဲ့ကြောင်း Fox သတင်းဌာနရဲ့အတန်လွတ်အစီအစဉ်တစ်ခုမှာပြောကြားပြီးမိနစ်ပိုင်းအတွင်းမှာသမ္မတထရမ့်ကအဲ့ဒီလို Twitter ကနေရေးသားလိုက်တာဖြစ်ပါတယ်။ဒီတော့အတွင်းသမ္မတထရမ့်ရဲ့ Twitter မှာရေးသားမှုနဲ့ပတ်သက်လို့အသေးစိတ်ရှင်းလင်းချက်ပေးဖို့သမ္မတအင်ဂျီနီယာကိုသူတို့အနေနဲ့တောင်းဆိုထားကြောင်း Washington အခြေစိုက် Political သတင်းဌာနကို New York Times သတင်းစာရဲ့ပြောခွင့်ရကထုတ်ပြန်ချက်ပေးပို့ခဲ့တယ်လို့ဆိုပါတယ်။သမ္မတထရမ့်ကဘယ်သတင်းကိုရည်ညွှန်းပြောဆိုလဲဆိုတာတိတိကျကျမသိရသေးပါဘူး။ဒါပေမဲ့ဘဂဒါဒီဟာအသက်ရှင်လျက်ရှိနေတဲ့ကြောင်းကာကွယ်ရေးဝန်ကြီး James Mattis ကသတင်းနောက်တွေကိုပြောကြားခဲ့တယ်လို့ New York Times သတင်းစာမှာတောက်ကြနေကဖော်ပြထားပါတယ်။2014ခုနှစ်ကမိုဆူးမြို့မှာနောက်ဆုံးတွေ့လျက်ပြီးတဲ့နောက်အများမြင်ကွင်းကနေတောက်ကွယ်နေတဲ့ဘဂဒါဒီအတွက်အမေရိကန်ကစုငွေဒေါ်လာ25သန်းထုတ်ထားတာဖြစ်ပါတယ်။
အမေရိကန်ရေတပ်ကဒေါ်လာ73ဘီလီယံနီးပါးအကုန်ကျခံတည်ဆောက်ထားပြီးအစင်းမြင့်နည်းပညာတွေတက်ဆင်လာတဲ့ USS Gerald R. Ford လေယာဉ်တင်သင်္ဘောကြီးစနေနေ့ကရေချပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။ဒီသင်္ဘောရေချလိုက်တာကြောင့်တန်တသိန်းအလေးချိန်ရှိတဲ့သတင်းစကားတစ်ခုပေးပို့လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ရန်သူတွေကြောက်ရွံ့တုန်လှုပ်နေလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီလေရင်တင်သင်းမောတိဆောက်တာပြီးဆုံးမှု၃နှစ်နီးပါးနောက်ကျခဲ့တယ်လို့ဒေါ်လာဘီလီယံပေါင်းများစွာပိုကုန်ကျခဲ့ပါတယ်ဒီတင်မောဟာနျူကလ িয়ার စွမ်းအင်သုံးမျိုးဆက်သည့်လေရင်တင်သင်းမောတွေတဲကမှပထမဦးဆုံးဖြစ်ပြီးဗာဂျီးနီးယားပြည်နယ်နော်ဖောက်ရေဒတ်စခန်းမှာရေချပွဲလုပ်ခဲ့တာပါဒီတင်မောကြီးခုံမောင်းသွားတိုင်းမှာကျွန်တော်တို့ရဲ့မဟာမိတ်တွေစိတ်အေးသက်သာရှိသွားကြပြီးရန်သူတွေကတော့ကြောက်တူးတုံသွားကြလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်ဒီလေရင်တင်သင်္ဘောတစ်ဟာအတန်းစားတစ်စူပါလေရင်တင်သင်္ဘောအုပ်စုမှာဥဆောင်သင်္ဘောဖြစ်လာမှာပါနှစ်ပေါင်း40အတွင်းပထမဆုံးအဖြစ်တည်ဆောက်ဘူးသမျှတဲ့ကုန်ကျစရိတ်အများဆုံးလေရင်တင်သင်္ဘောတွေတည်းဖြစ်ပါတယ
်အီသီယိုးပီးယားအချင်းထောင်ကနေလွတ်မြောက်လွတ်ပေးလိုက်ပြီးဆိုမာလီယာအစိုးရထံလွှဲပြောင်းပေးလိုက်တဲ့အချင်းသား100ကျော်ဟာစနေနေ့ကမြို့တော်မိုဂါဒီရှိကိုရောက်သွားကြပြီလို့ဆိုမာလီယာအစိုးရရာရှိတွေကVOA ဆိုမာလီဌာနကိုပြောပါတယ်ပြန်လည်ရောက်ရှိလာကြတဲ့အကျဉ်းသား114ဦးဟာလင်းမော်ကစင်တာနဲ့ပြုံးနေကြပြီးတချို့လူတွေကတော့ဒူးထောက်ပြီးမြေကြီးကိုနားလိုက်ကြတယ်လို့ဆိုပါတယ်လေစိတ်မှာစောင့်နေကြတဲ့အကျဉ်းသားတွေရဲ့မိဘတွေဆွေမျိုးသားချင်းတွေကလည်းသူတို့ရောက်လာတဲ့အချိန်မှာငိုကြွေးကုန်ကြတယ်လို့ဆိုပါတယ်ဆိုမာလီယာအကျဉ်းသားတွေဟာအီသီယိုးပီးယားနိုင်ငံအတွင်းတရားမဝင်ရမှုအပါအဝင်ပြစ်မှုပေါင်းအများပြားနဲ့ဖမ်းဆီးခံရခြင်းဖြစ်ကြောင်းဆိုမာလီယာအစိုးရအရာရှိကဒေသခံသတင်းဌာနတွေကိုပြောကြားခဲ့ပါတယ်အကျဉ်းသားတွေကိုအခုလိုလွတ်ပေးလိုက်တာဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းအကျဉ်းသားတွေလွတ်မြောက်တဲ့အချိန်ကအီသီယိုးပီးယားမှာသူတို့နဲ့အတူရှိနေခဲ့တဲ့အီသီယိုးပီးယားနိုင်ငံဆိုင်ရာဆိုမာလီယာသားမကြီးကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံကန်ဒါဟာပြည်နယ်တောင်ပိုင်းရွာတရွာကနေလူ60တဲ့မင်းဲကိုတာလီဘန်လက်နက်ကင်တွေပြန်ပြီးဆွဲသွားပြီး အဲ့ဒီတဲက9ယောက်ကတော့အသက်ခံခဲ့ရတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့4ရက်အတွင်းတာလီဘန်တွေကဘတ်စကားတွေကိုတိုက်ခိုက်တာတွေလုပ်ခဲ့တာမှာအဲ့ဒီရွာသားတွေပြန်ပေးဆွဲခံခဲ့ရတာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းကန္နာဟာပြည်နယ်ရဲတပ်ဖွဲ့အကြီးအကဲကတော့ရွာသားတွေကိုနေအိမ်တွေကနေတောက်ကြနေမှာပြန်ပေးဆွဲသွားတာလို့ AFP သတင်းဌာနကိုပြောပါတယ်။ကန္နာဟာတာရင်ကော့အဝေးပြေးလမ်းမကြီးနာကျေးရွာတရွာကသူတို့နေအိမ်တွေကနေရွာသား90ကိုတာလီဘန်တွေကတောက်ကြနေမှာပြန်ပေးဆွဲသွားခဲ့ပြီးအဲ့ဒီတဲက9ဦးကိုစနေနေ့မှာတပ်ပစ်လိုက်တယ်လို့ရဲတပ်ဖွဲ့အကြီးအကဲအဗ်ဒူရာဇစ်က AFP သတင်းဌာနကိုပြောတာပါ။ဖမ်းဆီးသွားသူတွေကအယောက်30ကိုတာလီဘန်တွေပြန်ပေးဆွဲသွားခဲ့ပြီးကျန်30ကိုတော့ဖမ်းဆီးထားရုံပဲလို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဒီပြန်ပေးဆွဲလုပ်ရဟာသူတို့လက်ချက်ဖြစ်တယ်လို့တော့တာလီဘန်တွေကမပြောသေးပါဘူးခင်ဗျာ။
ဒီဝေဘီကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 9433 9လိုင်းဒိုမီတာ48 kHz 6785 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509 9ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဇူလိုင်လ22ရက်နေ့ဒီမြန်မာနိုင်ငံတဝန်းကပြည်နယ်နဲ့တိုင်းဒေသကြီး6ခုတို့မှာအရာဝတီစစ်တောင်းငဝန်နဲ့ချင်းလင်းမြစ်တို့ရေရှမ်းမှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူအ ਨੇ ဆုံး9000လောက်ဘေးကင်းရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။အခုလဆော်စော်ပိုင်းကလေးကပဲခူးမကွေးအရာဝတီစကိုင်းတိုင်းဒေသကြီးတွေနဲ့မွန်နဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်စွာရွာသွန်းခဲ့တာဖြစ်ပါတယ်။အရာဝတီတိုင်းဒေသကြီးအတွင်းမှာအရာဝတီမြေကြီးဝင်ရောက်မှုကြောင့်စာတင်ကြောင်းပေါင်း100ကျော်ပိတ်ထားရပြီးအင်ကဘူဟင်္ဒရာပန်တနော်တို့မြို့တို့ဘက်မှာကဘာပြုံမှုတွေဖြစ်သွားတဲ့အတွက်အင်ဂျီပေါင်း300ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရပါတယ်။ပဲခူးတိုင်းဒေသကြီးမွန်ပြည်နယ်နဲ့နေပြည်တော်ကောင်စီနယ်မြေတို့မှာလည်းဇူလိုင်လ20နဲ့21ရက်တွေမှာမိုးသည်ထန်စွာရွာသွန်းမှုကြောင့်လူနေရပ်ကွက်တချို့မှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်နေတာမှာဒေသခံတချို့ဟာဘေးကင်းရာကိုရွှေ့ပြောင်းခိုးလုနေရတယ်လို့ဆိုပါတယ်။မွန်ပြည်နယ်ကြိုက်ထုံမြို့မှာရေကြီးနေတဲ့အတွက်ဒေသခံ2500ကျော်ဟာစာတင်ကြောင်းတချို့မှာဖွင့်ထားတဲ့ရေဘေးဆောင်စခန်းတွေမှာရွှေ့ပြောင်းနေထိုင်နေကြရပါတယ်။မိုးသည်ရေကြီးရေရှမ်းမှုတွေကြောင့်ဇူလိုင်လ21ရက်ကစလို့မနေ့ဇူလိုင်လ22ရက်နေ့အထိရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းကြီးရေလွှမ်းမှုဖြစ်နေတာမှာရင်သွားရင်လာတွေရပ်ဆိုင်ထားရတယ်လို့ဆိုပါတယ်။ဇူလိုင်လ20ရက်နေ့ကမကွေးတိုင်းမင်းဘူးမြို့နယ်အတွင်းအေယာဝရီမြစ်ဟာဆိုးရင်ရေအမှတ်ကျော်ပြီးတော့မြစ်ကမ်းနဘေးမှာရှိနေတဲ့အမှတ်3ရပ်ကွက်ထဲကိုဝင်ရောက်ခဲ့တာကြောင့်ဒေသခံပြည်သူ400နီးပါးဘေးကင်းရာကိုရွှေ့ပြောင်းခဲ့ရပါတယ်။ဇူလိုင်လ22ရက်နေ့မှာဟာမြစ်ရေဟာဆိုးရင်ရေအမှတ်ကိုကျသွားပြီမဲ့လည်းရေပြန့်တက်နေတဲ့အလားအလာရှိနေတာကြောင့်ဒေသခံတွေဟာနေရက်ကိုမပြောင်းနိုင်သေးပဲဖြစ်နေပါတယ်။နစ်စင်ရေကြီးတဲ့တောင်ကိုဆိုးဝါးစွာဆန်ရလေရှိတဲ့စကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်အတွင်းကတောင်မြေချောင်းအပါဝင်တခြား6နေဟာလည်းအခုချိန်မှာရေပြည့်နေပြီးမကြခင်မှာရှန်ထွက်မဲ့အလားအလာရှိနေကြောင်းဒေသခံတွေကပြောပါတယ်ရေပြည့်တဲ့ပြည်သူတွေအတွက်သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးအစိုးရတို့ကအရေးပေါ်ကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးလိုအပ်တဲ့အကူအညီတွေကိုပေးနေသလိုကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်
ထိုင်းနိုင်ငံတဲကိုဗီဇာမပါဘဲခိုးဝင်လာတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမား50ကျော်ကိုဇူလိုင်လ22ရက်နေ့မှာမဲဆောင်မြဝတီနယ်စပ်ကနေထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့မြန်မာရှိပြောင်းအလို့သမားကြီးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံအခြေစိုက် AAC မဟာမိတ်အဖွဲ့ကဒါရိုက်တာဥခန့်ကြီးက VOE ကိုပြောပါတယ်အ
ားလုံး55ယောက်ပြန်တယ်လေပတ်စုတွေရှိတယ်ဗီဇာလုံးဝမရှိလို့ပြန်ရတာပေါ့အဲ့ဒါမြန်မာဘက်ကတော့သူတို့ဒီကြံတာလို့ဒီကံနေလာချူဝါတာပေါ့ချူဝါပြီးတော့ဒီနေ့မှချိတ်ချက်ပြီးတော့သူတို့ပကိုးကြည့်သူတို့စစ်တက်ကားနှစီနဲ့စီစဉ်ပြီးပြန်ပို့တယ်
အဲ့ဒီ55ယောက်အပါဝင်မြန်မာနိုင်ငံသားတရားကျော်ကိုတရားဝင်အလွတ်လွတ်ခွင့်ဗီဇာမပါဘဲထိုင်းနိုင်ငံတောင်ပိုင်းနယ်စပ်လမ်းကနေပွဲစားတွေကခိုးသွင်းထားတာပါသူတို့အားလုံးမှာနိုင်ငံကူးလက်မှတ်တွေရှိပေမဲ့လည်းအသိခံထားရပြီးထိုင်းနိုင်ငံဘန်ကောက်မြို့နီးစမုတ်စခုံ KI မဟာချိုင်းဒေသကခြံတခြံထဲမှာထေထားတာပါအဲ့ဒီကနေထိုင်းအထူးစုံစမ်းစစ်ဆေးဌာနရဲ့အကူအညီနဲ့ AAC မဟာမိတ်အဖွဲ့ကဇူလိုင်လ18ရက်နေ့ညနေပိုင်းမှာကဲထုတ်ခဲ့ပြီးနောက်ဗီဇာမပါသူတွေကိုပြန်ပို့တာဖြစ်ပါတယ်နိုင်ငံသဘောတူညီချက် MOU ရအလွတ်လွတ်ခွင့်နိုင်ငံကူးလက်မှတ်နဲ့သွားကြတာဖြစ်ပေမဲ့လည်းဗီဇာမပါသွားတဲ့ကိစ္စအတွက်အလို့သမားတွေကိုအကျိုးဆောင်ပေးတဲ့ကုမ္ပဏီနဲ့ပွဲစားတွေမှာတာဝန်ရှိတယ်လို့အထောက်အထားမပြည့်စုံပဲ PJ ဆိုတဲ့အလွတ်လွတ်ခွင့်စာအုပ်ကိုထုတ်ပေးလိုက်တဲ့အစိုးရဝန်ထမ်းတွေဘက်မှလည်းအားနည်းချက်ရှိတယ်လို့ဦးခန့်ကြီးကထောက်ပြပါတယ် လူသမားတွေဒီလိုအလိန်ခံရတာမျိုးမဖြစ်အောင်ရေးယူဆောင်ရွက်ပေးဖို့လိုပြီးမြန်မာနိုင်ငံတာဝန်ရှိသူတွေကို AAC မှမိတ်အဖွဲ့ကတင်ပြခဲ့ပါတယ်။ထိုင်းနိုင်ငံမှာတရားဝင်အနေနဲ့ကတရားမဝင်တဲ့ပါမြန်မာနိုင်ငံသားအလို့သမား၃နှန်းကနေ၄နှန်းကြာရှိပါတယ်
။ပါလက်စတိုင်းဒေသအနောက်ဘက်ကမ်းမြောင်မှာရွှေပြောင်းအခြေချနေထိုင်နေတဲ့အစ္စရေးမိသားစုညသာစားနေတဲ့အချိန်ပါလက်စတိုင်းတူကဓာတ်နဲ့ဝင်ထိုးခဲ့တဲ့အတွက်အစ္စရေးလူမျိုး၃ဦးသေဆုံးပြီး၁ဦးထိခိုက်ဒဏ်ရာရသွားတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။မြောက်ပိုင်းရာမလာဒေသနက်ဆုမျိုးမှာတိုက်ခိုက်မှုဖြစ်ပြီးမကြခင်မှာပဲတိုက်ခိုက်ခံရသူ2ဦးကတော့တောက်ကြနေကတေဆုံးသွားပါတယ်။နောက်2ဦးကတော့အဲ့ဒီနေ့နောက်ပိုင်းမှာတေသွားတယ်လို့ဆိုပါတယ်။တိုက်ခိုက်သူကတော့ရတပ်ဖွဲ့ကပြစ်လိုက်တဲ့ဒဏ်ရာကြောင့်အစ္စရေးစစ်ရုံကိုတင်ထားရတယ်လို့ဆိုပါတယ်။တိုက်ခိုက်သူဟာအသက်20အရွယ်အိုမာအယ်အဘက်ဖြစ်ပြီးသူ့ညီကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။တောက်ကြနေမှာပဲပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ရင်ဆိုင်မှုတွေဖြစ်သွားခဲ့တဲ့အတွက်ပါလက်စတိုင်း3ဦးတေဆုံးသွားပါတယ်။မွတ်စလင်တွေနဲ့ဂျူးလူမျိုးတွေအတွက်အထွတ်မြတ်ထားရနေရာမှာအစ္စရေးတို့ကတပ်ထုရှာပိုးတဲ့လျှက်စစ်စစ်ဆေးရေးဆက်တပ်ဆင်လိုက်ပြီးတဲ့နောက်နှစ်ဖက်တင်းမာမှုတွေဖြစ်ပေါ်နေတာပါအဲ့ဒီနေရာမှာအာရတနာသမားတွေကအစ္စရေးရဲ့အရာရှိနှစ်ဦးကိုတနက်နေ့ပြစ်လိုက်ပြီးတဲ့နောက်မှာအဲ့လိုစစ်ဆေးရေးဆက်တပ်ဆင်လိုက်တာလည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာပထမဆုံးအကြိမ်ကျင်းပတဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကမင်းကလေးတွေကြီးပွဲပါတဲ့ဆက်ရုပ်ပြိုင်ပွဲဝင်အသင်းဟာစနေနေ့ကနိုင်ငံကိုပြန်လည်ရောက်ရှိသွားပြီးအာဖဂန်သမ္မတကိုစားအစိမ့်မြင့်တာဝန်ရှိသူအများပြားကြိုဆိုခဲ့ကြပါတယ်ဒီအသင်းဟာစံနမူနာတစ်ခုဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်အာဖဂန်အသင်းနဲ့အခြားအသင်းဝင်တွေကြားကွာဟားချက်ရှိတဲ့ကြားကအာဖဂန်မင်းကလေးတွေဟာငွေတစိမ့်စုတစ်ခုကိုရအောင်ယူခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ
ဒီနေ့နေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပတ်ကိုနားဆင်ရပါမယ်ရှင်အရင်စစ်အစိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့လက်ကျန်ဆက်ဆံမှုတွေကိုလက်ရှိ NLD အစိုးရအနေနဲ့လုံးဝဖျက်တောက်ပစ်ဖို့အမေရိကန်ဘက်ကလိုလားတဲ့အကြောင်းအမေရိကန်အစိုးရအစ်မြင့်အရာရှိတဦးရဲ့ပြောကြားချက်ကိုကိုကာဘီရိုက်တာသတင်းကဖော်ပြထားပါတယ်။လက်ရှိအချိန်မှာမြောက်ကိုရီးယားနဲ့စစ်ဖက်ဆက်ဆံရေးလုံးဝမရှိတဲ့အကြောင်းမြန်မာဘက်ကပြပြသားသားညှင်းဆိုထားပေမဲ့အရင်ကစစ်လက်နက်ပစ္စည်းဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေရဲ့အကျိုးဆက်တွေအခုချိန်ထိရှိနေတယ်လို့အမေရိကန်ဘက်ကယုံကြည်ထားတာဖြစ်နိုင်ကြောင်းသုံးသပ်သူတွေရှိပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။ပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာ American ဒူလက်ထောက်နိုင်ငံသားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာ American အထူးကိုယ်စားလှယ်လက်ဖြစ်တဲ့တန်မတ်ကြီးဂျိုးဆက်ဘျွန်ရဲ့ခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားအကြားအရင်ကရှိခဲ့တဲ့စစ်ရေးဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ပြသလိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိတဦးကပြောပါရယ်။မြောက်ကိုရီးယားနိုင်ငံတည်းစီးဝင်နေတဲ့ဘဏ္ဍာငွေတွေထဲမှာမြန်မာနိုင်ငံကလည်းပါလာမဲ့အနေအထားကိုအမေရိကန်ဘက်ကအဓိကစိုးရိမ်မကင်းဖြစ်နေတာတွေ့ရကြောင်းဂျိုးဆက်ဘျွန်နဲ့တွေ့ဆုံခဲ့သူတွေထဲမှာပါဝင်သူတဦးဖြစ်တဲ့တကောင်းနိုင်ငံရေးလေလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောပါရယ်။
နောက်ကိုရီးယားနဲ့မြန်မာနဲ့ဆက်ဆံရေးဆက်ပြီးတော့ရှိနေမဲ့အနေအထားကိုသူတို့စိုးရိမ်နေဆိုတဲ့သဘောကိုပြောတယ်ပေါ့လေပထမတစ်ချက်ကအဲပြီးတော့အထူးသဖြင့်သူတို့မြန်မာနိုင်ငံကိုပြန်နိုင်ငံနဲ့ပြန်နိုင်ငံနဲ့ပြန်နိုင်ငံနဲ့ဆက်ဆံဆက်ဆံလို့မဆက်ဆံလို့သူတို့မပြောနိုင်လို့မရှိဘူးသူတို့ညာလည်း UN ကထားမှတ်ထားတဲ့ဖုံးဖြစ်ချက်အတိုင်းနောက်ကိုရီးယားကိုဟိုစီးဝင်နိုင်ငံတွေမှာမြန်မာနိုင်ငံငွေတွေကပါလာမယ်အနေထားကိုလည်းသူတို့စိုးရိမ်နေအဲ့ချက်ကိုသူအဓိကထားကြောပါလေခင်
ဗျာအရင်ဗိုလ်ချုပ်မှူးကြီးတန်းရွှေဦးဆောင်နဲ့ဆစ်ဆိုးရလက်ထက်မှာဒုံးကြီးလက်နက်ဆိုင်ရာဤပညာတွေအပါအဝင်အခြားဆက်လက်နက်ပစ္စည်းတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အပြန်အလှန်အနီးကပ်ဆက်ဆံမှုတွေရှိခဲ့တာပါဒါကြောင့်လဲကြံရှိနေတဲ့ချိတ်ဆက်မှုတွေကိုလုံးဝဖြတ်တောက်ဖို့အမေရိကန်အစိုးရကမြန်မာကိုဖိအားပေးနေတာဖြစ်ပါတယ်မစ္စတာယွန်းဟာဇူလိုင်လ18ရက်နေ့ကကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာပေါ်ကြမှုကြီးမင်းအောင်လိုင်ဘက်ကပြောဆိုခဲ့တာတွေနဲ့ပတ်သက်လို့သူတိခဲ့ရတာတွေကိုလည်းကိုရဲမျိုးဟင်းကအခုလိုပြောပြပါဗျ
။ကျွန်တော်တို့အမြင်ကတော့ဒီတွေ့ဆုံမှုမှာတော့ထူးထူးခြားပေါ့ဒါနဲ့ပတ်သက်ပြီးအတီးပြူတာငင်းတာထူးထူးခြားခြားတော့တုံ့ပြန်တာမရှိဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျ။အဲဟိုလက်ရှိအနေအထားကတော့ American ဘက်ကပဲဒီဟာနဲ့ပတ်သက်ပြီးသူတို့စတင်မှုရှိရဆိုတဲ့အကြောင်းအဓိကဟိုထားပြီးပြောတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီကတော့သူတကယ်အမေရိကန်ဘက်ကပြောတဲ့အချက်ကလည်းဒီကုလသမဂ္ဂဟိုလွန်ရီကော်ဖီဆုံးဖြတ်ချက်ကိုလေးစားလိုက်တာပေါ့ဆိုတဲ့အချက်ကိုအဓိကပြောတာကိုကျွန်တော်တို့သိရပါတယ်
Mr. Yonha, do ye keys in twin, Nangano diming and Boku don sensuinele, Tichasi twisongabi me, Barry Diga swinny get the less Uraguro, a tasic top of Yosu Jim, Michigabau. American Pitanzu, Alaska Tine, Titan Yonangelo, Yusayare, Nuclear Taiputa, Taichimpi, Dongjigo, Julila, Lee and Niga, Nakuria Gani, Santap, Dillo Kabiran now, Akulu, Mr. Yonye, Nyama Abawi, Asha Dida keys in, Tropola Raptibari. လက်ရှိမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာတန်တမာရေးအရာပဲဖြစ်ပြီးစီးရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာနိုင်ငံသားရဲ့အတွင်းဝင်ဦးကျော်စရာကတင်းနောက်တွေကိုတီးခဲ့တဲ့တင်းနှာနေကပြောဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကချမှတ်ထားတဲ့စီးနင်းစည်းကမ်းတွေအတိုင်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုင်းနာဆောင်ရွက်နေတယ်လို့အမေရိကန်ဆိုင်ရာမြန်မာတမန်
ထင်နိုင်ပြောပြသွားတာပါရှင်။အခုမြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါရမယ်။စံစည်းနှုန်းမတည်ငြိမ်မှုနဲ့စည်ရဲနွမ်းပါမှုဆက်ဆံနေပုံကိုဦးအောင်ခင်သုံးသပ်လေ့လာထားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင်။
ငွေရတဲ့နေ့ကဘကိုးတိုင်းမှာဓမ္မ3သိန်းကျော်ကိုလေယာဖွံ့ဖြိုးရေးဘဏ်ကငွေထုတ်ချိခဲ့ပါတယ်ဒီနေ့မေလမှာပြန်လဲဖိဆက်ဖို့တတ်မှတ်ထားပြီးမြန်ပြန်ဆက်နိုင်တဲ့လေသမားဟာ3သိန်းကျော်သာရှိသေးကြောင်းမေလ19ရက်နေ့ထုတ်မြန်မာတောင်သူကြီးများဂျာနယ်မှာပေါ်ပြပါတယ်ပြန်မဆက်နိုင်တဲ့အကြောင်းရင်းတွေမှာတီးနှံဈေးနှုန်းမတည်ငြိမ်တာနဲ့ပြန်ဆက်ဖို့အလေးမထားတာပါဝင်တယ်လို့ဘဏ်မန်နေဂျာကဆိုပါတယ်တောင်သူလယ်မအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013မှာပြဋ္ဌာန်းပြီးဒီဥပဒေကို2015မှာထုတ်တံမှု6နှစ်ရှိနေပါပြီ။ဒါပေမဲ့လယ်သမားအခြေအနေကိုမြင့်တင်ပေးနိုင်တော့မလုပ်နိုင်သေးပါဘူး။မြန်မာစာအများစုကိုပုံသေးဈေးနှုန်းနဲ့အာဖရိကကိုတင်ပို့ပြီးနေဆက်ကနေတရုတ်ပြည်ကိုတင်ပို့နေတာဟာလည်းစံစည်းမတည်ငြိမ်ရတဲ့အကြောင်းတစ်ခုဖြစ်ပါလေ။စံတင်ပို့တာကိုမြန်မာဘက်ကတရားဝင်တတ်မှတ်ထားပြီမဲ့တရုတ်ကတရားမဝင်ဘူးလို့တတ်မှတ်တာဟာပြဿနာဖြစ်စီပါတယ်တရုတ်ဘက်ကအဖမ်းဆီးလုပ်တိုင်းမြန်မာစံစည်းထိုးကျသွားပါလေနိုင်ငံတကာစံစည်းဘက်ကမတိုးနိုင်လို့ပြည်တွင်းစံစည်းနှုန်းမတည်ငြိမ်ရတာလို့ကမ္ဘာပံအုပ်စုကဆိုပါတယ
်စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆက်နေပုံကိုကမ္ဘာပံအုပ်စုက2014မှာအစည်းအဝေးခန်းစားထုတ်ပြန်ပြီးပြုပြင်ရေးလုပ်ဖို့အကြံပေးထားပါတယ်ဒါပေမဲ့စံစည်းမတည်မငြိမ်ဖြစ်နေတာကိုကြည့်ရင်ကမ္ဘာပံရဲ့အကြံပြုချက်ရုပ်လုံးမပေါ်သေးဘူးလို့ပြောနိုင်ပါတယ်။စိုက်ပျိုးမြေ80ရာခိုင်နှုန်းမှာစံစဘာစိုက်တာမို့စိုက်ပျိုးရေးထွက်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းကိုစံစဘာကရပါတယ်။ဒါကြောင့်စံစဘာထုတ်လုပ်မှုတိုးပွားလာရင်စည်ရင်နွမ်းပါမှုကျဆင်းနိုင်ပါတယ်။နိုင်ငံခြားမှာလည်းစံစည်းနှုန်းမတည်မငြိမ်ဖြစ်တတ်ပေမဲ့မြန်မာပြည်ဟာအဆိုးဆုံးဖြစ်ပါတယ်။စံစည်းမတည်မငြိမ်တာဟာလေသမားရဲ့ရောင်းလိုအားကိုအဟံအတားဖြစ်စေပါတယ်။ရင်းနှီးမြှုပ်နှံမှုအတွက်စိတ်အနှောက်အယှက်ဖြစ်ရပါတယ်။စားသုံးသူတွေကိုလည်းပြဿနာဖြစ်စေပါတယ
်။ရန်ကုန်တိုင်းနဲ့ဧရာဝတီတိုင်းအထိတရုတ်တွေဆင်ပြီးဆံဝင်နေတာရဲ့နေဆက်ကုန်စွယ်ရေးမှာရှုပ်ထွေးတာရဲ့ကြောင့်တရုတ်မြန်မာစံစည်းကကိုခမန်းရခက်ခဲပါတယ်။ကမ္ဘာပံကတော့တပြည်လုံးထုတ်လုပ်မှုရဲ့900ခိုင်နှုန်းသာနိုင်ငံခြားတင်ပို့တာမှုကမ္ဘာစံစည်းမတည်ငြိမ်တာဟာမြန်မာနဲ့မဆိုင်ဘူးလို့ဆိုပါတယ်မြန်မာစံစည်းမတည်ငြိမ်ရတဲ့အကြောင်းရင်းတွေဟာပြည်တွင်းမှာသာရှိပါတယ်မြန်မာစံစည်းမတည်ငြိမ်မှုဟာကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နဲ့ဆိုးွားပါတယ်ဈေးကွက်ဖွံ့ဖြိုးလာလို့မတည်ငြိမ်မှုပမာဏကျဆင်းသွားတာတောင်သူများနဲ့ရှင်လိုက်ရင်မြင့်မားနေစေဖြစ်တယ်လို့ဆိုပါတယ်ဥပမာ2003နဲ့2013အကြာ10နှစ်ကာလမှာအဓိကစားသုံးတဲ့ပေါ်စားနဲ့မနောဒုက္ခအမျိုးအစားရဲ့ပြင်းပြဈေးနှုန်းဟာ35ရာခိုင်နှုန်းကျဆင်းနေတယ်လို့ပေါ်ပြပါတယ
်။ရာသီအလိုက်လုတ်ကင်တဲ့ဒလိကြောင့်စံစဘာဈေးမတည်မငြိမ်ဖြစ်ရတယ်လို့ကမ္ဘာပံကဆိုပါတယ်။နိုဝင်ဘာနဲ့ဒီဇင်ဘာလမှာမိုးစဘာကိုအလုံးအရင်းနဲ့ရိတ်သိမ်းတာကြောင့်ထုတ်လုပ်မှုများပြီးဒီဇင်ဘာနဲ့ဇန်နဝါရီမှာစံစဘာဈေးတိတိတသာကျဆင်းပါတယ်။နောက်တော့ဈေးကွက်ကိုလိုက်ပြီးမေလကနေအောက်တိုဘာလအထိစံစည်းပြန်တက်လာပါတယ်ရေသိမ်းချိန်ကွဲပြားခြားနာတဲ့စဘာအမျိုးအစားမရှိမှုနဲ့တင့်တော်တဲ့ဆေးရည်သုံးဆွဲမှုမရှိတာမို့နှွေစဘာအနှင်းငယ်သာထွက်နိုင်ပါတယ်လမ်းမဆက်သွယ်ရေးခက်ခဲမှုတယ်လီဖုန်းဆက်သွယ်ရေးညံပြင်းမှုစံစည်းကွက်ချိတ်ဆက်မှုအားနေပြီး ကစင်ကလေးအဖြစ်တာကြောင့်ပြည်တွင်းစံစဘာဈေးကွက်မှာပူးပေါင်းဆောင်ရွက်မှုအားနည်းနေပါတယ်ဒီပြဿနာကိုကျော်လွှားနိုင်ဖို့အချိန်ယူရပါလိမ့်မယ
်ဈေးကွက်မှာပွင့်လင်းမြင်သာမှုနဲ့ယုံကြည်စိတ်ဆက်ရမှုကင်းမဲ့နေတာဟာလေဈေးနှုန်းမတည်မငြိမ်ဖြစ်စေပါတယ်စာပြောရေးထုတ်လုပ်မှုစားသုံးမှုတင်ပို့မှုတူလောင်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဟာမတိမကျဖြစ်တာများပါတယ်ဒါကြောင့်ဈေးနှုန်းအနည်းငယ်ပြောင်းလိုက်လေသမားဆန်ဆက်ပိုင်ရှင်တင်ပို့သူနဲ့အစိုးရဟာအလွန်အကျွံတုံ့ပြန်ကြတဲ့အတွက်ဈေးနှုန်းမတည်မငြိမ်ဖြစ်ရပါတယ်အတက်အကျကိုထိန်းသိမ်းနှံလောက်အောင်ပုဂ္ဂလိကလောင်စွာမများတာဟာလေအားနည်းချက်တစ်ခုဖြစ်ပါတယ်ဆန်ဆဲမတည်ငြိမ်မှုနေပါသွားစေဖို့အတွက်လိုက်နာရမယ့်အဓိကအချက်၅ချက်ကိုကမ္ဘာပါအုပ်စုကတင်ပြထားပါတယ်ဆန်စပါးအတွက်နှုန်းတိုးမြင့်နိုင်မှုစိုက်ပျိုးရေးနဲ့ရေသိမ်းရေးကိုတစ်နှစ်ပတ်လုံးဖြန့်ကျက်လုပ်နိုင်ဖို့အတွက်လေရလုံထုံးလုံီပြောင်းလဲရေးရိတ်တိမ်ပြီးကင်တွဲပုံတူလောင်မှုကောင်းမွန်ရေးပြည်တွင်းဈေးကွက်မှာမြင်သာမှုနဲ့ပေါင်းစပ်မှုရှိရေးပို့ကုန်အားပေးမူဝါဒချမှတ်ရေးစတာတွေကိုလောက်ကင်ဖို့အကြံပေးထားပါတယ်ဒီအချက်တွေအကောင့်တွေပေါ်လာပြီးအချင်းအတော်ကြားမှစံဈေးမှာအကျိုးသက်ရောက်မှုရှိနိုင်လိမ့်မယ်လို့ကမ္ဘာပအုပ်စုကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးတုံးတက်ချက်ကိုကြာသာပတိနေ့ညပိုင်းမှာတည်ထုံလွင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနိုင်စေနိုင်ကြပါရဲ့ရှင်အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချနေတဲ့ American Style Indian အတုအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပ
ါဒီတွင်ပါ English American စာကဏ္ဍမှာမြန်မာနိုင်ငံရေးလောကမှာသုံးနှုံးနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
throw in the towel
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက throw throw ကပြစ်လိုက်တာ in ကအထည် towel the towel ကမျက်နှာတုပ်ပွားဆိုတော့စကားလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်နှာတုပ်ပွားကိုပြစ်သွင်းလိုက်တာဖြစ်ပါတယ်။ဒီတော့ကလက်ဝေထိုးဘက်ကနေဆင်းသက်လာတာပါလက်ဝေဘွဲတွေမှာလက်ဝေထိုးသမားတွေကမျက်နှာတုပ်ပွားနဲ့ချွေသွေးစသဖြင့်လို့ကိုတုတ်ကြရမှာလက်ဝေသမားတူကသူ့မျက်နှာတုပ်ပွားကိုလက်ဝေထိုးတဲ့ကြိုးပိုင်းတွင်းကိုပြစ်ချလိုက်တယ်ဆိုတဲ့အဓိပ္ပာယ်ကသူ့အနေနဲ့မျက်နှာတုပ်ပွားသုံးစရာမလိုတော့ဘူးသူ့ဘွဲကနေထွက်တယ်ဆဲမထိုးတော့ဘူးဆိုတဲ့အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်မို့ဒီအပြုမူရဲ့လက္ခဏာကတော့သူ့အရှုံးပေးတယ်ဆိုတဲ့ဆဲမလုတော့ဘူးဆိုတဲ့သဘောဖြစ်ပါတယ်idiom ဆိုတဲ့တဝိုက်ဒီပဲကတော့နေ့စဉ်ဘဝမှာတစ်ခုခုကိုဆက်မလုပ်တော့ဘူးရတ်တော်မဲလက်မြောက်အရှုံးပြီးတယ်ဆိုရင် throw in the towel လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီတုန်းကဇူလိုင်လ22ရက်နေ့တောက်ကြနေ့က breaking news ဖြစ်အင်ဗျူရောပြင်ကြားရေးတာဝန်က Sean Spicer ကနှုတ်ထွက်သွားပြီးသူ့နေရာမှာ New York ကရင်းနှီးမြှုပ်နှံရှင် Anthony Scarrow မူရှိကိုခန့်အပ်လိုက်တဲ့အတွက်ကြောင့်သတင်းမီဒီယာတွေက Sean Spicer throws in the towel ဆိုပြီးတော့Sean Spicer နှုတ်ထွက်သွားပြီးဆက်မလုပ်တော့ဘူးစိတ်ကုန်သွားပြီးလက်လျှော့သွားပြီးဆိုပြီး throw in the towel ဆိုတဲ့ idiom ကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gould ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Some presidential candidates have thrown in the towel early in the race due to lack of public support
တချို့သမ္မတကိုယ်စားလှမ်းဖြင့်ဝန်ရှင်ပြိုင်လိုကြသူတွေကလူလူထောက်ခံမှုမရတဲ့အတွက်ပြိုင်ပွဲကနေခက်ဆော်ဆော်ပဲနှုတ်ထွက်သွားကြတယ်လို့ကြေပြရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Some presidential candidates have thrown in the towel early in the race due to lack of public support.
ကိုယ်စားလှယ်ကျင်းပြပေးမှာကတော့
to have second thoughts
ဖြစ်ပါတယ်။စာလုံးပေါင်းက thoughtve to have ကရှိစီတာSECOND second ကဒုတိယဒါမှမဟုတ်နောက်ထပ် THOUGHTS thoughts ကအတွေးတွေဆိုတော့စကွက်ထွန်းရဲ့ဓာတ်ရိုက်ဒီတွေကတော့ဒုတိယအတွေးတွေကိုဝင်လာစီတာပေါ့ဒီသုံးရဲ့ idiom အသေးပဲကတော့ရှင်းပါလေကျမတို့မိမစကားရဆိုရင်တော့တိတိကျကျပြန်စဉ်းစားကြည့်ပြီးတဲ့နောက်ပိုင်းမှာစိတ်ပြောင်းခြင်းတဲ့သဘောပထမဆုံးဖြတ်ထားတာပြောထားတဲ့အပေါ်တန်တရားဝင်လာတဲ့သဘောမျိုးမတိကျတော့တဲ့သဘောမျိုးကိုဆလိုတာဖြစ်ပါတယ်ဒီတော့ကိုဒီမက်ထရမ်ကနိုင်ငံတော်ရှိနေချုပ်ဖြစ်ခန့်အပ်ခဲ့တဲ့ Jeff Sessions က2016သမ္မတရွေးကောက်ပွဲ Manswell လှုပ်ရှားစဉ်ကာလက Trump မိသားစုနဲ့ Russia ကြားဆက်သွယ်မှုရှိခဲ့တဲ့အကြောင်းထွတ်တော်ကစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့ရမှာဒီစုံစမ်းစစ်ဆေးမှုမှာသူ့အနေနဲ့မပါဝင်လို့တဲ့အကြောင်းတောင်းခံခဲ့တဲ့အတွက်ကြောင့်သမ္မတ Trump ကသူ့ဘက်ကလူကိုယ်တိုင်ကဝင်မပါခြင်းသာတွေ့ရတဲ့အတွက်စိတ်ပျက်ပြီးစောစောကကဒီလိုသိရင် Jeff Sessions ကိုနိုင်ငံတော်ရှိနေချုပ်ဖြစ်သူခန့်အမှမဟုတ်ဘူးခန့်အမိတာမှားပြီဆိုတဲ့သဘောမျိုးနဲ့သတိမီဒီယာကိုပြောခဲ့တဲ့အတွက်ကြောင့် Donald Trump's second thoughts on Jeff Sessions ဆိုပြီးတော့သတင်းကောင်းကြီးတွေမှာရေးသားခဲ့ကြတာဖြစ်ပါတယ် To have second thoughts ဆိုတဲ့ idiom အသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The wedding is just a month away.But Mary is having second thoughts about getting married to John. So we'll have to wait and see.
မင်္ဂလာဆောင်မို့ကတလလောက်ပဲလူတော့တယ်။ဒါပေမဲ့လို့ Mary က John နဲ့လက်ထပ်ဖို့စိတ်ပြောင်းခြင်းပုံပေါ်တယ်။ဒါကြောင့်ကျွန်တော်တို့တွေစောင့်ကြည့်ရမှာဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The wedding is just a month away.But Mary is having second thoughts about getting married to John. So we'll have to wait and see.
ခုနောက်ဆုံးတင်ပြပြီးမှာကတော့
Caught red-handed.
ဖြစ်ပါတယ်။စာလုံးပေါင်းက C-A-U-G-H-T, caught က C-A-T-C-H, catch ဆိုတဲ့ဖမ်းမိတယ်ဆိုတဲ့အဓိပ္ပာယ်ရတဲ့ဝေါ်ဟာရရဲ့ past tense အတိတ်သဘောကိုပြတဲ့ကရိယာ verb ဖြစ်ပါတယ်။ R-E-D red ကနီးတာHANDED handed ကလှုပ်ဆောင်တာလို့အဓိပ္ပာယ်ရတော့စကပိုက်ထွင်းရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ရက်နေနဲ့လှုပ်ဆောင်တာကိုမိတာပေါ့ရှင်ဒီသုံးဆင်းသက်လာတာကတော့15ရာစု Scotland ကဖြစ်တယ်လို့ဆိုပါတယ်လက်မှာအနီရောင်ရှိတဲ့သွေးပေးချနေတဲ့အယူဆကနေဆင်းသက်လာတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့တခုခုကျွလွန်တာကိုလက်ပူးလက်ချမိတဲ့သဘောပဲဖြစ်ပါတယ် red handed ဆိုတဲ့ idiom ကိုအထင်ကြီး Time Magazine ကသမ္မတ Trump ရဲ့သားဒွန်ဂျူနီယာရဲ့ပုံနဲ့မျက်နှာဖုံးမှာရေးသားဖော်ပြခဲ့တာဖြစ်ပါလေ။ဒွန်ဂျူနီယာဟာသူ့ဖခင်ဒေါ်နယ်ထရမ့်ရွေးကောက်ပွဲမဲဆွယ်လှူရှားစဉ်ကာလကပြိုင်ပွဲဟီလရီကလင်တန်နဲ့ပတ်သက်လို့တိတ်ခါချစီမဲ့သတင်းမျိုးရုရှားဘက်ကပေးလို့တဲ့အတွက်ကြောင့်ကနန်ကီယာမှာသူကလည်းအချိုက်ပေါ်လို့ပြန်ရေးခဲ့ပြီးတွေ့ခဲ့တဲ့သတင်းမကြာသေးမီကထွက်ပေါ်လာခဲ့တဲ့အတွက်ကြောင့်လေတက်သေးအထောက်ထားတွေနဲ့လက်ပူးလက်ချက်မိပြီးဆိုပြီးTime Magazine ကအခုလို Red Handed ဆိုတဲ့အသုံးနဲ့ဖော်ပြခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John was caught red-handed smoking cigarettes by his wife. She was angry with him as he has promised her he would stop this habit.
John စလေးတောက်တာကိုသူ့ရဲ့အမျိုးသမီးကလက်ပူးလက်ချက်မိသွားတယ်လေ။သူကအဲ့ဒီအချင်းကိုဖျောက်ပါမယ်လို့ဂရီပေးထားတော့သူ့အမျိုးသမီးကဒေါသထွက်တာပေါ့လို့ကြည့်ပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John was caught red-handed smoking cigarettes by his wife. She was angry with him as he has promised her he would stop this habit.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
throw in the towel to have second thoughts
caught red-handed
တို့ဖြစ်ကြပါလေနောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်တလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါVOA America တာရတနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့ရာဇဝတ်မှုကင်းတွေအချင်းထောင်စနစ်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်နယ်သာလန်နိုင်ငံမှာဆိုရင်လွန်ခဲ့တဲ့ဆယ်နှစ်တွင်ရာဇဝတ်မှုတွေကြာဆင်းတာပြစ်မှုကျူးလွန်တဲ့သူတွေအပေါ်မှာဖြစ်ပေတဲ့ပုံစံတွေပြောင်းလာတဲ့အတွက်အချင်းသားတွေမရှိသလောက်ဖြစ်လာပြီးထောင်နေဦးတော်မှတစ်ခုပြီးတစ်ခုပိတ်ပင်နေရပါတယ်နယ်သာလန်နဲ့မြန်မာနိုင်ငံနဲ့မရှင်းနိုင်တာတော့မှန်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောရာဇဝတ်မှုကြာဆင်းပြစ်မှုကျူးလွန်တဲ့သူတွေပြုပြင်ပြောင်းလဲရေးအတွက်ဘာတွေလုပ်နေသလဲဘာတွေလုပ်ဖို့လိုသေးတယ်လဲဆိုတာကိုကျွန်တော်ဆွေးနွေးချင်ပါတယ်ဆိုတော့ပင်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီ။ရှင်မန္တလေးမြို့ကရှင်နေဦးသိန်းတန်းနိုင်ငံရေးရှင်သမ ्या ကုညီဆောက်ရှောက်ရေးအသင်းရဲ့တွေ့ရမှုကိုတိတ်နိုင်လို့ရှင်းနေပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရုံးပြင်ကနားမှာအမှုခင်းနေတဲ့အတွေ့အကြုံလေးများတဲ့ရှင်နေဦးသိန်းတန်းရဲ့အမြင်ကိုကြားချင်ပါတယ်။မြန်မာနိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုအတိုင်းအတာရေဝူရပြောမယ်ဆိုရင်ဘလို့များရှိနေပါသလဲ။ဘလို့ခင်းအမှုခင်းမျိုးတွေကများနေပါသလဲ။ဆရာဦးသိန်းတန်းခင်ဗျ။
အမှုခင်းတွေကတော့အဓိကတော့မူရစီပဲ။မူရစီဝါပြဿနာပါနော်။ဝိဇ္ဇာကပြတ်တာပြီးရင်တော့လူရတာတော့ဒီဆေးနဲ့ဆက်နွယ်ပြီးတော့ဖြစ်တဲ့ကိစ္စတွေပေါ့ရွာစီဝါရေးမပြေလေတော့ဒါတော့တိုက်ကြီးရစီဝါတိုးတက်မှုနှုံးနဲ့ဒီကျွန်တော်ရာဇမှုကကြောင်းညာရှုတ်ကြရတာစီဝါတိုးတက်မှုများလေရာဇမှုနည်းလေပေါ့စီဝါတိုးတက်မှုနည်းလေမပြေလေဒီရာဇမှုများလေပေါ့နော်အခုကတော့ကျွန်တော်ကတစ်နှစ်ထက်တစ်နှစ်ရာဇမှုတွေကများလာတယ်အတုတည်းကမူရစီဝါအင်မတန်ကြောက်စရာကောင်းတော့တဲ့အနေဒီအနေနဲ့ကျွန်တော်တို့ယုံတိုင်းယုံတိုင်းမှာရှိနေပြီဆိုတော့ကျွန်တော်တို့တွေ့ရပါလ
ား။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီနိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးတင် AAPP ရဲ့အတွင်းမှုကိုတိုင်နိုင်သဘောထားလေးကြားချင်ပါလေ။နိုင်ငံရေးကျင်းသားတွေကိုအဓိကကုညီပေးနေရဆိုရင်လည်းအကျဉ်းသားတွေနဲ့ထောင်ထဲအခြေအနေတွေနဲ့အကျွမ်းတဝင်ရှိရသူတယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရာဇဝတ်မှုနဲ့ထောင်ထဲရောက်လာတဲ့သူတွေကဟိုဘလို့အခြေအနေမျိုးတွေနဲ့ရောက်လာတာတွေတွေ့ရတယ်လေကိုတိုင်နိုင်။ဟုတ
်ကဲ့ခုနကပထမဦးဆုံးစပြောတဲ့စကားလေးစပြောမယ်ဒီအခုကျွန်တော်တို့အနေနဲ့နိုင်ငံမှာကျွန်တော်ဒီရာဇဝတ်မှုတွေစတင်လာတဲ့အတွက်အစ်တောင်တွေကိုစိတ်ပြလာတဲ့အခြေခံမျိုးတွေရှိနေတယ်။သို့မဟုတ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအကျဉ်းသားတွေထားနိုင်တဲ့အနေထားတွေနှစ်ခါလောက်ပုံများလာတဲ့အတွက်အကျဉ်းတောင်တွေဆဲပုတ်ကြိုဆိုတဲ့စစ်သားတွေတောင်ကျွန်တော်တို့ရှိလာခဲ့တာဖြစ်ပါတယ်။ဆိုတော့ခုကဒီကိုယ်တိုင်ဥပ္ပဝါကလုံးတဲ့ကျွန်တော်တို့ဒီအကျဉ်းသားတွေရဲ့ဖက်ဝက်ကြော်ကအထူးကမူရင်းစေဝါနဲ့ဒီမှုနဲ့ထောင်တနေတဲ့ဒီလိုကအများကြီးဖြစ်တာကိုကျွန်တော်တို့ကြည့်ရတယ်။ဆိုတော့အခုလိုဆိုရင်ကျွန်တော်တို့9000ကျော်ရှင်းတောင်းလောက်ရဲ့လောက်ရဲ့ခီကျွန်တော်ဒီတာဇမှုနဲ့ကြာနေတဲ့ဒီအခြေသားတွေကျွန်တော်မြန်မာနိုင်ငံမှာရှိနေတာဖြစ်ပါတယ
်။ဟုတ်ကဲ့ကိုတင်နေကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုယ်တိုင်ပါဝင်မဲ့လူတွေနောက် email တွေနဲ့ Facebook တွေနဲ့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်တို့တိုင်းရိုက်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တချို့အရင်ဆုံးလှည့်ပေးခြင်းပါတယ်။အရင်ဆုံးကတော့ပခုတ်ကူမျိုးကဥက္ကမောင်းလင်းမှာဥက္ကမောင်းလင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ကျောင်းလူဆွေးနွေးမှုရှိရအောင်အဲ့ဒီဆွေးနွေးနေတဲ့ကိုကြားမှာတိုင်းရိုက်မျိုးတွေဒီဆောက်ရပါရဲ့။အဲ့ဒါမျိုးနေတဲ့ပြည်သူများအလုပ်ကံများပေါ်ရပြီးဒေသမျိုးကိုကောင်းဆန်းလို့ရတယ်။ဒီအရေးဥမောအောင်လို့လုပ်ရတယ်။နံပါတ်3အမျိုးမျိုးရတယ်တကူမလို့ကလာဖြစ်တော့အနပီဆိုရရဲ့မြေလောအနာရတဲ့တော့ရေးဒီဒီအဲ့မဆိုင်မတဲ့ပြချက်ကိုဖြစ်ပါလေအဲတမ်းလောအနေနဲ့ငါ့ရှိတကူရောညာညာကာဂွေဒီလေးရေးဘယ်တော့ရောက်ဝင်ကြာညာတောင်းကြည့်သွားပါပြီဒီဒီဘဝလုံးလုံးမျိုးကိုတရားနဲ့စမိုးလေးတောင်းလို့ရအောင်ကောင်းရင်တောင်းဆောင်ရှိလို့ဒီပါလေတမ်းလောအနေနဲ့လည်းတောင်းဆောင်လာရလို့လေအစ်ကဒီခုရင်းနေဒီလူလူတွေတော့ဘာဒီအဲ့လိုအဒီပေးကြလို့လိုပါလေကျေးဇူးရနေရတော့ဘာမှပြကြည့်ရဲတူတူများတိုင်းကကောင်းမွန်အောင်ကျွန်တော်တို့ပြအများခမအောင်အမေစမအောင်ရပါပြီကျွန်တော်ဆွေးနွေးပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တူလည်းရှိနေပါသေးတယ်ဝန်တွင်းမျိုးကဦးချင်းမြင့်မှာဦးချင်းမြင့်သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟိုအပေါ်ကျွန်တော်တို့ဒီ we need to signet တို့ ဥပဒေတို့စီးနှစ်စီးကမ်းဆိုတာအင်တာရေးကြည့်ပါတယ်ဒါပေမဲ့ရည်ရွယ်ချက်ကလည်းစီးတဲ့ကိုပိုရေးရေးကြည့်ပါတယ်ရည်ရွယ်ချက်နဲ့ဥပဒေစီးနှစ်စီးကမ်းเนี่ยလိုင်ယွန်ကြီးတွေဖြစ်ဖို့လိုပါတယ်သဟကန္တာဖြစ်ဖို့လိုပါတယ်အဲ့ဒီကြတော့ကျွန်တော်တို့ကဒီဟိုပေါ့ဟိုရန်ကန်ကိုပို့ပြီးတော့ကောင်းမှုလိုပါတယ်ဥပမာကြရဲကျွန်တော်တို့ဒီရန်ကုန်မြို့မှာတော့မူရစေဝါဝင်အမြောင်များစွာကားကြီးနဲ့စင်းလုံးမိတယ်မိတာကိုကြတော့ကျွန်တော်တို့ပိုင်ရှင်မဲ့လို့ကြေညာတယ်အဲ့ဒါပိုင်ရှင်မဲ့လူအပေါ်တယ်မူပိုင်ရှင်ဘလို့စေမမိသေးတဲ့ဟိုအနေနဲ့ပဲတုံးနေတယ်ပေါ့ဆရာရဲ့ဒါပေမဲ့ကျွန်တော်တို့ဓမ္မဘုမဖြစ်သလောက်ကျွန်တော်တို့လောက်ကန်စားတဲ့ဟိုကုသန်ရောင်းဝယ်စားတဲ့ဟိုတုံးဆွဲတဲ့မူရစေဝါတုံးဆွဲသူတွေကြတော့ဟိုအင်မတန်မှဖော်တိလို့ဒီနေတယ်စိတ်တန်ကြီးများစွာသိခံရတယ်ဒါပေမဲ့လို့ပင်ရင်းဟာတကယ်အီယာမပုဂ္ဂိုလ်ကြီးတွေကြတော့ဒါလောက်ကန်စားပြီးတော့ဒေါ်လာတန်းနဲ့ကြည့်ပြီးတော့လောက်ကင်စားတဲ့ပုံစံတွေကြတော့ဘလို့မှအရေးမယူနိုင်တာဟာဒါဥဒီရဲ့အနေချက်ဟိုကျွန်တော်တို့ယထာဘူတာမကြတဲ့ဥဒီတွေပဲလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့စာရေးပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိပါတယ်အရင်ဆုံးကကျွန်တော်တို့ VOA သောတာရှင်တူဆိုပြီးတော့ပေးစာတစ်စောင်ပေးပို့ထားတာကိုဖော်ပြခြင်းမယ်မရှားပေါက်ဖတ်ပြပေးပါဦးခင
်ဗျာမြန်မာနိုင်ငံမှုခင်ကြဆင်းရေးကိစ္စဆိုတာမလွယ်ပါဘူးဘာကြောင့်လဲဆိုတော့နှစ်ပေါင်းများစွာစစ်အနာရှင်မင်းစုမင်းညစ်တွေကအာနာမှတ်မောမှုကိုကျူးအတကြီးမှုတွေကြောင့်သူတို့ကိုယ်တိုင်ရောအစိုးရဆိုတဲ့ရန်တရားကြီးရောပြည်သူတွေရောစိတ်ဓာတ်တွေရောဇာရိတ်တာတွေပျက်စီးမှုလုံးဆက်ကူကဖြစ်နေတဲ့အကျင့်ပြက်ချစားအာဂတိလိုက်စားမှုကြီးကြောင့်တရားဥပဒေစိုးမိုးမှုအလွန်အမင်းရော့နေနေ၍ရာဇဝတ်မှုကျဆင်းရေးဆိုတာမဖြစ်နိုင်သေးပါဘူးအတင်းထောင်တွေကလည်းပညာပေးမဟုတ်ပဲညှင်းမနှိပ်စက်တဲ့ဌာနကြီးဖြစ်နေပါတယ်ကျွန်တော်တို့ကိုယ်တိုင်အင်းစိန်ထောင်မှာ1996ခုနှစ်ကုန်ကနီးကနေ2000ခုနှစ်နှစ်ဆန်းပိုင်းအထိတနှစ်ထောင်ကြပူပါရယ်ထောင်ထဲမှာတကယ်တော့ဘလောက်အခြေအနေဆိုးရဲဆိုတာနှစ်ကြီးသမားတွေနိုင်ငံရေးသမားတွေပိုတိကြပါရယ်ရဲဘက်အလုတ်ကျန်းစခန်းဆိုရင်ခြေထိတ်လက်ထိတ်နဲ့ကျွဲတွေနွားတွေလိုရိုက်နဲ့ခိုင်းတယ်ထမင်းမဝဘူးဆေးကုသမှုလုံးဝမရတော့ပါပဲလူပြည်ကအရှင်လက်လက်ငရဲခမ်းပါပဲအကျင့်ပြက်ချစားမှုတွေကလည်းကြီးကြီးမားမားရှိနေပါရယ်ဒါကြောင့်မှုခင်ကြဆင်းရေးဆိုတာစစ်အာဏာရှင်စနစ်ဆိုးကြောင်တစ်နှစ်ကျော်ပဲရှိသေးတဲ့ NLD အစိုးရအနေဖြင့်မလွယ်သေးပါကြောင်းဆွေးနွေးအပ်ပါသည်ဆိုပြီး VOA ပရိသတ်တူကရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ရန်ကုန်မြို့ပါကိုကျော်ပိုးတောင်ဆိုပြီးပေးစာပို့ထားတာလည်းနားထောင်ကြည့်အောင်ပါ
။နယ်သာလန်နိုင်ငံမှာရာဇဝတ်မှုတွေတဖြည်းဖြည်းကျဆင်းလာခြင်းဟာနိုင်ငံရဲ့စီးပွားရေးအခြေအနေနိုင်ငံတော်ကတိုင်းပြည်သူပြည်သားတွေကိုထောက်ပံ့ငွေပေးအပ်ပုံတို့နဲ့တိုက်ရိုက်ဆက်ဆက်နေပါတယ်။နယ်သာလန်နိုင်ငံဟာသဘာဝတန်ငွေရောင်းရငွေရေရွက်ပစ္စည်းရောင်းရငွေတို့နဲ့အများကြီးကျယ်ဝချမ်းသာတဲ့တိုင်းပြည်ဖြစ်ပါတယ်။အဲ့ဒီတယံသာရရောင်းရငွေတွေကိုနိုင်ငံတော်အစိုးရကစနစ်တကျသိမ်းဆည်းပြီးတော့ပြည်သူတွေကိုထောက်ပံ့ပေးလို့ရှိပါတယ်။နယ်သာလန်အစိုးရကဒီလောက်ကောင်းအောင်ထောက်ပံ့ပေးထားတဲ့အတွက်ဘယ်သူမှခိုးဆိုးလူရဲမှုကိုမလုပ်ကြတော့ပါဘူး။နယ်သာလန်အကျဉ်းထောင်တွေဟာကမ္ဘာမှာဂရုဏာအကြီးမားဆုံးထောင်တွေဖြစ်ပါတယ်။ထောင်ရင်းနေထိုင်မှုဟာအထူးပဲသက်တောင့်သက်သာရှိလာပါတယ်။ဒါကြောင့်ပြည်သူတွေဟာအပူပင်ကင်းမဲ့ပြီးတော့စီးပွားရှာဖို့မှလည်းမှန်မှန်ကန်ကန်လုပ်လို့ရှိပါတယ်။မြန်မာနိုင်ငံတွင်းမှာတော့တယံသာရရောင်းရငွေတွေကိုနိုင်ငံတော်ခေါင်းဆောင်တွေကလည်းကြယူမဆိုင်ဝင်ငွေစည်းရင်းမင်လင်တိုင်းပြည်ကိုကျင်ညာနိုင်ခြင်းမရှိတယံသာရရောင်းရငွေတွေဘယ်ရောက်ရဘယ်ပြောင်းမှမသိနိုင်ငံခေါင်းဆောင်တွေကလည်းစီးပွားရေးကိုကြယူမဆိုင်အဲ့ဒါကြောင့်ပြည်သူတွေရဲ့စီးပွားရေးကြဆင်းပြီးတော့ရာဇဝတ်မှုတွေတိုးတက်တိုးလာခဲ့တာပါ။ဒါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်တွေအနေနဲ့ဂရုစိုက်တက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုရန်နိုင်ဖတ်ပြပေးတဲ့ကျေးဇူးပါ။ဆိုတော့ဟိုကျွန်တော်တို့ Facebook ကနေပို့ထားတဲ့စာတချို့လည်းရှိပါသေးတယ်။ဒီကစာတို့လေးတစ်စောင်ကတော့အရှင်ဓမ္မပီတိကုံကြီးဆိုပြီးရေးထားပါတယ်။သူကတော့တရားဥပဒေစိုးမိုးမှုမရှိလို့ပါတဲ့။အထူးအဖြစ်ပြည်ရေးနဲ့ဆိုင်ပါတယ်။ပြည်ရေးကကောင်းကောင်းအလုပ်မလုပ်လို့ပါဆိုပြီးသူကရေးပါတယ်။စောစောတော့ဆရာဦးတင်တန်းကဟိုပြောသွားတဲ့အထဲမှာတော့အဓိကထောက်ပြတာတော့ဒီရာဇဝတ်မှုခင်းနေပြရတဲ့အထဲမှာမွေးစေဝါမှုရအများစုလို့ဆိုပါတယ်ဒီစာရေးထဲမှာတချို့ရေးတာကတော့ဆင်းရဲတာဖွံ့ဖြိုးမှုနှိမ့်ချရည်နဲ့ဆက်နွယ်ရယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဒီအုပ်ချုပ်ရေးတရားစီရင်ခဏတွေမှာအားနည်းချက်တွေရှိနေတာကိုလည်းအကြောင်းရင်းလို့စောစောထောက်ပြတာလည်းတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောဥသိမ်းတန်းဦးသဘောထားဘယ်လိုရှိပါလဲအုပ်ချုပ်ရေးတရားစီရင်ခဏတွေမှာအားနည်းချက်ရှိနေတာတွေကလည်းဒီမှုခင်းနေဖြစ်ရခြင်းအကြောင်းရင်းတွေလို့ဆိုနိုင်လားခင်ဗျာ
သူနိုင်နေရဟိုတပတ်ကစီးဝါရေးတော့အဓိကပေါ့အခြေခံအုပ်ကြီးဖြစ်တယ်။တပတ်ပါလေဥပမာအားဖြင့်ဒီမှာအများဆုံးဖြစ်တဲ့ဘူးရစီဝါမှုတွေဆိုရင်တစ်ပေါင်းများစွာအုပ်ချုပ်ရေးအပိုင်းတွေရောကျန်တဲ့ဒီလုံခြုံရေးတာဝန်ယူရတဲ့အပိုင်းတွေရောဆက်နွယ်နေတယ်ဆိုတာကျွန်တော်တို့ကြားသိမြင်တွေ့ကြရတာပေါ့နော်။အဲ့ဒီဓာတ်တွေကိုဂိုင်းတွယ်တဲ့အခါမှာလေခုန ဒီတော့တာချင်တယောက်ပြောခဲ့သလိုပါပဲအနှစ်ပေးတစ်ပြားကျောင်းနဲ့ဝယ်တဲ့သူဆိုပြီးတယ်တကယ်ကိုကဘာကျော်ပေးပြင်းကြီးတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံကြီးအရာတို့တဲ့ပေါင်းပြီးတော့သူတို့ကိုဥဒတ်ခေါ်ပါဆိုပြီးတော့သူကောင်းပြုရတယ်ဘဝအဖြစ်မျိုးတွေကြောင့်ကျွန်တော်တို့ကရှိခဲ့တာဟုတ်ရဲ့အဲ့တော့အဲ့ဒီလိုအရင်းအဆီအဆူအဆစ်စစ် ထိတ်ထားတဲ့အခါမှာဒါတွေကကျက်တာလေအဲ့ဒီလိုပဲအရင်အဆီအဆူအဆစ်စစ်စစ်နဲ့လက်ထက်ကနေကနေ့တည်းကတော့အုပ်ချုပ်ရေးဟာသူဝိုက်တဲ့ဒီနေရောဓာတ်ရိုက်ကြတဲ့ဒီနေရောဒီဟာတွေအပေါ်မှာတရားစီရင်ပေါ်မှာအာဏာသွားမှုတွေရှိတယ်တရားစီရင်စနစ်ကလည်းပဲဆက်အာဏာရှင်စနစ်ကိုကာကွယ်ဖို့လက်ကျင့်တိုးထောင်လာတာဖြစ်တဲ့အခါကျတော့ဖယားဖိုင်နဲ့တရားမျှတာတဲ့တရားခွင်နဲ့တကယ်ကိုတည်ကြတဲ
ံလဲမေးချင်ပါတယ်ဆော့ဆော့ဟာဒီဒေါက်တာရှင်တယောက်ကသူ့တွေ့ကြုံနဲ့ရှင်ပြီးပြောထားတဲ့နေရာမှာဆိုရင်လဲထောင်နေရာဒီဇာတိပြည့်မဟုတ်ဘဲနဲ့ပျက်စီးဖို့ဖြစ်နေတယ်ဆိုတာကိုသူကထောက်ပြတာတွေ့ရပါတယ်ကိုတိတ်နိုင်လို့ဆိုရင်လဲမကြသေးရင်ကပဲဒီအချင်းတော်ပြည့်ပြောင်းလဲအစင်ခက်စားတစားထုတ်ထားတယ်ဆိုတော့ထောင်တွင်းအချင်းတွေကလက်ရှိအချင်းတွေမှာဘယ်လိုရှိနေလဲဒီရာဇဝတ်မှုနဲ့ရောက်လာတဲ့သူတွေရောပြည့်ပြောင်းလဲဘယ်လောက်များလုံနေပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ကြောင့်မို့ကျွန်တော်တို့ခုနဥစ္စာပထမဆုံးအခြေခံနဲ့တန်ကောက်ရတယ်ဆိုလို့ရှိရင်တော့ဒီအခြေအနေတွေမှာအခြေအနေတွေများလာတဲ့ကိစ္စကကျွန်တော်တို့ဒီလူမှုစီးပွားကုလသမဂ္ဂဆိုင်ရာအခြေခံအကြောင်းတရားတွေနဲ့အဓိကသက်ဆိုင်တယ်ဗျာဆိုတော့ဒီဒီအားလေးအားနဲ့လို့ပဲကျွန်တော်တို့ဒီတရားရေးကြမ်းမှေးကိစ္စတွေအားနဲ့လာတယ်ကျွန်တော်မြန်မာနိုင်ငံမှာဒီဘာသာရေးအခြေအနေတွေအားနဲ့လာတယ်အလက်ကလက်မဲ့တွေအားနဲ့လာတယ်ဒါကြောင့်ပဲမှုခင်းတွေကကျွန်တော်တို့ပို့ပြီးတော့များလာတယ်ဆိုတော့ကျွန်တော်တို့အဓိကလောက်ရမှာကကျွန်တော်တို့ဒီ crisis prevention strategy လို့ခေါ်တဲ့ဒီမှုကြီးကာကွယ်စစ်ရေးပေါ့ဗျာအဲ့တော့ဒီအဓိကကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီမဟာဗျူဟာကိုကောင်းကောင်းမွန်မွန်လုပ်ရလိမ့်မယ်လို့ထင်ပါတယ်အဲ့ဒီမှာပါကျွန်တော်တို့ကဲကျွန်တော်တို့စဉ်းစားတဲ့အကြောင်းတစ်ခုပေါ့ဗျာဒီချက်ကကျွန်တော်တို့ဒီအကျဉ်းတော်ပြည်ရဲ့တောင်းလေးရေးကိစ္စလေးကိုကျွန်တော်ပြန်ထားလုပ်ရလိမ့်မယ်ထင်တယ်နောက်တစ်ခါတစ်တာသိချင်းဆိုင်ရာဒီတောင်းလေးရေးကိစ္စကိုသိချင်းကြရလုပ်ရလိမ့်မယ်ထင်ပါတယ်ဒီကုကစိတ်ကိုအရေးကြီးတာပါကျွန်တော်ကဒီအချင်းတော်ပြည့်စုံတောင်းရင်တစ်ခုတည်းကိုလည်းပေါင်းနေမယ်ဆိုရင်တော့မဖြစ်စနိုင်ဘူးလို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီတိတ္တသိချင်းဆိုင်ရာပြည့်စုံတောင်းရင်ဆိုတာသူတို့ကမျှတတဲ့တရားစီရင်ရေးကိစ္စလေးကိုကျွန်တော်တို့ဟိုတကယ်ကိုရရလားအချင်းတော်နဲ့ပါဟိုဒီပေါင်းဒီပေါင်းလေးဖြစ်ရအောင်လို့အစိုးရကဗာလင်ညာဒီအစိုးရဌာနတွေကသူတွေဒီကဗာလင်ညာခံပြီးပြောတာလေဒါကသူတို့ကလွတ်လာတဲ့အခါမှာကျွန်တော်တို့ဒီ integration program ကိုခေါ်တဲ့အကြံဉာဏ်ပေးရဆိုင်ရပါဗျာအဲ့ဒါကဒီပတ်ဝန်းကျင်မှာဒီသဟာဇာတာဖြစ်အောင်ဘယ်လိုနေနိုင်ဆိုင်နိုင်အောင်သူတို့ရဲ့အလုပ်ကံခွင့်အားတွေဘယ်လိုဖြန့်တီးနိုင်အောင်ဆိုတဲ့စိတ်ဓာတ်မျိုးလေးကိုလည်းအစိုးရကနေအင်ဂျီအထက်ထုတ်ပြီးတော့လုပ်ပေးဖို့လုပ်ပါတယ်ဆိုတော့ကြာပြရတော့အဓိကနှစ်ခုပါဗျာကျွန်တော်အစိုးရပြည်ပြည်ဆောင်ရွက်စိတ်ဓာတ်လေးကိုစစ်စစ်ကပြုလုပ်ဖို့လုပ်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီစစ်တပ်သိချင်းဆိုင်ရာပြည်ပြည်ဆောင်ရွက်စိတ်ဓာတ်ကိုကျွန်တော်ထိကလုပ်ဖို့လုပ်ပါတယ်
ဟုတ်ကဲ့ကိုတင်နေကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးဝတ်ထုတ်ကိုပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းထပ်ပြီးလှည့်ပေးချင်ပါတယ်တူဦးကတော့ကျွန်တော်ရန်ပြဲမျိုးကဦးစောလွင်ဖြစ်ပါတယ်ဦးစောလွင်သဘောထားလူရင်းတို့ချင်းဆွေးနွေးပါခင်ဗျာ
ဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုပြင်းနေတာကရှင်းတိုင်းဥပဒေစိုးမိုးမှုပြင်းနေတာမဟုတ်ပါဘူးရှင်းရသားတွေလူတိုက်ရင်ဉာဏ်ပေါ်ပေါ်နိုင်ပါတယ်တခြားတွေရှမ်းလာတဲ့လူတွေလူတိုက်ရင်မပေါ်နိုင်ပါဘူးမူရစေဝါလုံးရင်မပေါ်နိုင်ပါဘူးမတိုင်းကျင်းလည်းမပေါ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့နေရာရဲ့သူတို့ရဲ့နေရာနဲ့သူတို့ရဲ့အာဏာရှိတဲ့လူတွေကိုလက်စားလက်ထိုးထားလို့အားအမှုမှန်ပုံရတာကျွန်တော်မျက်မြင်ပေါ်တွေ့နေရပါတယ်။ပုံရတဲ့ကိစ္စတွေလည်းအနည်း20ကြားမဲ့ဟာကို9နှစ်နဲ့လွှတ်ထားပါတယ်။20ကြားမဲ့ဟာကို10နဲ့လွှတ်ထားပါတယ်။အားနိုင်ငံတော်အာဏာပိုင်းငါ့ရဲ့အကျင့်ကျင့်ခြားစားမှုဒီအကျင့်ကျင့်ခြားစားမှုကိုမတိုက်ချင်နိုင်ဘူးတမန်ကာလာတလုံးဘယ်တော့မှဒီကျစားတရားဥပဒေစိုးမိုးရေးဆိုတာလုံးဝဖြစ်ပေါ်လာမှာမဟုတ်ပါဘူး။ရှင်းရတာတွေကိုမပြောပါနဲ့မနှိမ်ကြပါနဲ့။ညောင်းနေတာကရှင်းရတာကိုမပြိမ့်နိုင်ပါနဲ့မချွတ်ချင်ပါနဲ့အဓိကအထက်ပိုင်းအာဏာပိုင်းနဲ့တောက်ပိုင်းလူချင်းလာတွေဒီလက်တန်းစားဝန်ထမ်းတွေအားအရာတွေကိုညံ့ညံ့ကြီးအကောင့်ထဲပေါအောင်ပူအောင်တဲ့လူချင်းလာပိုင်းနဲ့အထက်ပိုင်းကိုကန်တွေရပါလိမ့်မယ်။ဒီကိစ္စတွေကိုမကန်ရလို့ရှိရင်နောက်ထပ်တန်းကြီးဘယ်တော့မှကောင်းကြလာမှာမဟုတ်ပါဘူး။ဒီများရဲ့နိုင်ငံမှာလို့ကိုနေသလားနိုင်ငံမှာအချင်းချင်းတွေပိတ်ကြည့်ရရမရှိဘူးရွှေမှုကင်းကြတင်းရဆိုတာအားရတရားဥပဒေစိုးမိုးရေးကိစ္စပဲ
ဟုတ်ကဲ့ပါဦးဆောင်လင်းကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးမဲ့သူနောက်တူလည်းလှည့်ပေးကြပါတယ်မလေးရှားနိုင်ငံဦးနေဦးလင်းဖြစ်ပါတယ်ဦးနေဦးလင်းသဘောထားလည်းလိုရင်းတူရှင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဗျာလိုရင်းတူရှင်ပြောရရင်တော့နံပါတ်1ကတော့စီးပွားရေးပေါ့နော်စီးပွားရေးနဲ့ပတ်သက်ပြီးတော့ဆက်နွယ်ပြီးတော့ပြည်မှုတွေများလာပါလေမြင်ရတယ်ပေါ့နော်ဒီနောက်တစ်ခုကတော့ကျွန်တော်အကြံပြုတာပေါ့အရင်လဲအကြံပြုဦးပါတယ်စင်ကာပူနိုင်ငံမှာဆိုလို့ရှိရင်ဟို crime watch ဆိုတာတလားကိုတစ်ခါပေါ့နော်သူလောက်တယ်ပေါ့လောက်တဲ့အခါကျတော့ဘယ်လိုဖြစ်တယ်ဘယ်လိုဖမ်းတယ်ဟလာဘယ်လိုစုံစမ်းတယ်ဒါတွေကဟိုနေ့ကျွန်တော်တို့ဆိုလည်းအများနဲ့စောင့်ကြည့်တယ်စောင့်ကြည့်ခြင်းအပြင်ဥပဒေရဲ့သဘောတဘာဝတွေကိုကျွန်တော်တို့လည်းနားလည်လာတယ်ဟိုဘယ်လိုသူတို့ action လုပ်တတ်တယ်ဆိုတော့လည်းသိသွားတယ်အဲ့လိုဒါကျွန်တော်တို့ကသိသွားရင်ကျွန်တော်တို့ပြည်သူပြည်သားတွေဟာလည်းတချို့ဟာမတော်တဆတော့လောက်အောင်မလုံးဟိုမဖြစ်တော့လောက်အောင်မလုံးဖြစ်ဖဲနဲ့မလုံးဖူးပဲမလုတ်ခဲနဲ့ပေါ့နော်ဥပေကိုမှားရင်းဆိုတာမဖြစ်သေးဘူးလို့ကျွန်တော်ကတော့ယုံကြည်ရပါဘုရား နောက်တစ်ခုကဘာဟိုဒီလူမျိုးပဲပေါ့နော်တရားစီရင်ရေးပိုင်းကိုတော်တော်များများပြောတယ်ပြောတယ်ဆိုတာတရားစီရင်ရေးရှိတယ်အမှုဖရင်စင်နဲ့ IO ရှိတယ်ဟလာဟိုအမှုဖြစ်တဲ့လူရှိတယ်အဲ့ဒီသုံးခုကြားမှာပြဿနာဖြစ်တဲ့ဥစ္စာတွေကိုလည်းဒီလိုပဲတစ်လတစ်ချိန်တော့ဘယ်လိုလုပ်ရင်ဘယ်လိုဖြစ်တယ်ဆိုတဲ့ဥပေသဘောတရားတရားဟောတဲ့လူကရှိသလိုပြောတဲ့လူကရှိသလို TV မှာရိုက်ပြီးတော့တလားကိုဒီချိန်လောက်တာလွှင့်ပေးပါတနည်းမကြပါဘူးအများကြီးရော့သွားပါလိမ့်မယ်လို့ကျွန်တော်ပြောပြရစီခင်ဗျ
ာဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တက်ရှင်နေ email Facebook တွေနဲ့ပေးထားတဲ့ဓာတ်တွေကိုလည်းဖော်ပြခြင်းပါတယ်တဦးကတော့မောင်ပါဆိုပြီးကျွန်တော်တို့ email နဲ့ပို့ထားတာသူကတော့မြန်မာနိုင်ငံတွင်ရာဇဝတ်မှုဖြစ်ပွားမှုနှုန်းရော့ချသွားဖို့ထက်တိုးလာဖို့သာရှိနေပါသည်တဲ့အခြေခံဖြစ်သောပညာရေးစနစ်တွင်ကလေးတွေကိုပညာတက်စေုံနဲ့တင်မလုံလောက်နိုင်ပါလူရဝင်ရေးပေါင်းနှင်းဆက်ဆံရေးလူမှုရေးတွေပါတင်ပေးရပါမည်အလုံးတန်းတူညီမျှသဘောထားရမည်ဤသို့မဟုတ်လျှင်လူစိုးတွေရာဇဝတ်ကောင်တွေအစွမ်းအောက်တွေဖြစ်သမားတွေတိုးပွားလာလိမ့်မည်အလုံးလုံးရမယ့်အရွယ်မှာတင့်လျော်တဲ့အလုပ်ထိုက်တဲ့ဝင်ငွေရရှိစေရမည်ဖြစ်သည်အလုပ်လက်မဲ့တွေများလာရင်ခိုးဆိုးလူနိုင်တွေတိုးထူပြောလာမည်ရာဇဝတ်မှုတွေထူပြောလာမည်အလုံးကိုအစိုးရကကြီးလုံးလုံးမရတာမှန်ပေမဲ့အစိုးရကဥစ္စာအမည်ဖြစ်ပါသည်ဆိုပြီးရေးပါတယ်နောက်တူကတော့စုနန္ဒဆိုတဲ့အကောင့်ပါရှင်မှာသူကတော့အီးမေးလ်နဲ့ပို့ထားတာပါသူကလည်းကျွန်တော်အမြင်ပြောရရင်တော့လေလူမှုဝင်ချင်းကထောင်ထွက်ဆိုရင်အလုပ်နေရာမှာပေးတာပါတဲ့အစိုးရကလည်းလှုပ်ဖို့လောက်ပဲလေတဲ့ပြန်လဲထူထောင်ရွေးတွေ့အမှန်တကယ်ပဲအာယုံမဆိုင်တဲ့ဒါကြောင့်သူတို့ချွဲချင်တဲ့လောကထဲပြန်သွားပြီးစိုးမိုက်ကြတော့တာပါပဲဆိုပြီးပြောပါတယ်ဆိုတော့ကျွန်တော်ဒီအစိုးရဆက်ဆက်ကဒီလူငင်းချမ်းသာဝင်တွေပေးရခါမျိုးမှာအချင်းသားတွေကိုနိုင်ငံတည်ဆောက်ရေးမှာပါဝင်နိုင်ဖို့ဆိုပြီးပြောလို့ရှိတတ်ပါတယ်ပြန်လွတ်လာတဲ့လူတွေအတွက်နိုင်ငံတည်ဆောက်ရေးမှာတကယ်ပဲပါဝင်နိုင်ရင်လားလူသားမှာပြန်ဝင်ဆက်နိုင်တဲ့အခြေအနေရောရှိရလားဆရာဦးသိန်းသန်းဦးသဘောထားကိုဆွံ့နေပြပါဦးခင်ဗျာဒီလူမှုရေးစီးပွားရေးမှာအရာလက်ကလုံးမှာအခြေအနေရောပေးရလားဟိုထောင်ထွက်ဆိုပြီးတော့လူရောမတိုးတာမျိုးအလောက်ကန်ရှားခက်တာမျိုးအခြေအနေတွေရောအခုချိန်ထိရှိနေတော့မလား
အဲ့တော့ဗျာဟိုဒေါထောင်ကထွက်တဲ့လူကိုတန်မာရာဇမှုနဲ့ပို့ထွက်လာတဲ့သူကို rehabilitation ပေါ့ဗျာပြန်လေပြိုးထောင်ပေးဖို့နေနေသားကခုလူဖွဲ့စည်းရဲ့ဝင်အောင်လုပ်ပေးဖို့နေနေသားကကျွန်တော်တို့နှစ်ပေါင်းများစွာအချိန်ပေါင်းများစွာနဲ့အချိန်ပေါင်းများစွာနိုင်ငံရေးတင်သားဖြစ်ခဲ့တဲ့သူတွေဟာဘဝမှာဘာမှဟိုချီတခြားချီတန်းတစ်ခါတန်းစရာချီချစရာဘာမှမရှိပါဘူးဘာဘသူကမှလည်းအကူအညီမပေးဘူးအဲ့ဒါအတင်ကျွန်တော်တို့ဒီအဲ့လိုမျက်နှာခံရတဲ့လူတွေကိုတွေ့လို့ရှိရင်အခွင့်အရေးတောင်းမှဆိုလို့ဆိုးတယ်ဆိုတဲ့လူတွေကလည်းပေါ်နေတယ်အဲ့တော့ဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းပဲဘယ်သူမှသူ့ဘဝကိုရက်တိနေအောင်ပတ်မဝမ်းမြောက်ဖြစ်အောင်လုပ်ပြတာမရှိဘူးပြန်ထွက်လာတဲ့အခါမှာလည်းဘယ်သူမှလူလောကထဲပြန်ဝင်စားနိုင်အောင်ဘယ်သူဘယ်တိုင်းမှလုပ်မပေးနိုင်ဘူးအဲ့ဒီအနေထားပဲဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုပေးစာတောင်ပို့ထားတာရှိနေပါသေးတယ်သူကတော့အမေရိကန်ပြည်ထောင်စုကမောင်တသနာပါမတ်စုမွန်ကြီးဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံဟာနယ်သာလန်နိုင်ငံလိုအချင်းတောင်တွေပိတ်ပစ်ရလောက်နိုင်တဲ့အခြေအနေတွေအထိရောက်ဖို့ရန်အတွက်2008နာဂစ်အခြေခံဥပဒေကိုလုံးဝပြင်ဆင်ရပါမယ်ဒီနောက်တရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်လုပ်နိုင်မှုအတွက်ကာကွယ်ရေးနဲ့ပြည်ထောင်ရေးကိုအရက်ဖက်အစိုးရအောက်မှာထားရပါမယ်ပြီးတော့စနစ်စိုးရဲ့ပုံစံကွက်ထဲကရုံးမထွက်ချင်ကြသေးတဲ့တရားစီရင်မှန်တိုင်ကိုပြောင်းလဲပြစ်ရပါမယ်ပညာရေးနဲ့စီးပွားရေးအခန်းကဏ္ဍတွေမြင့်တင်ရုံသာမကလူမှုဖူလုံရေးစောင့်ရှောက်မှုလုပ်ငန်းတွေကိုလည်းတပြေးညီမြင့်တင်ပေးဖို့လိုအပ်ပါတယ်ပြည်ထောင်ကြခန့်ရာဇဝတ်သားတွေကိုလူမှုရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်လာအောင်ပညာပေးရေးလုပ်ငန်းတွေကြဲကြဲပြတ်ပြတ်လှုပ်ဆောင်ရုံတွေမကလူမှုအဆောင်ရှောက်အဖွဲ့များအများပြပေါ်ပေါက်လာဖို့ရန်လဲတိုက်တွန်းစည်းရုံးတင်ကြောင်းယူဆမိပါတယ်ဆိုပြီးမောင်တက်တနာအမေရိကန်နိုင်ငံကပြောထားပါတယ်ရှင်
Okay, Jesus. Now, the general email people have started on Shiva. To our team wins to the account by Shima. The Marima Yazumu to Pula, let alone Chanke Sava, Singa Pis in Kalariga, Nipom Yazo Chavai, Pajopi the lesson, Ocho Kazui, Nyamchimu, Sinichama, Belopi, I'm listening, take Pampita, Suavine, Chicken Pitis, Satin Yang, Pony Jonima, Tikata, Pianle Pubi Yava, Mesovitua, Tumimu, Sunitavare. Now, to our the Facebook one is Sunitava, to our maintenance account by Shima, Pimu Nen and Nayo Lotine. ကျင်းတောင်းနေတဲ့မှာလည်းမှုဝင်းကြဆင်းစင်းမဲ့ဘာသာရေးအမြင်လူမှုရေးအမြင်တွေကိုဖြန့်ဝေတင်တယ်ဆိုပြီးသူကအကြံပြုပါတယ်။နောက်သူကလည်းဒီ ဒီနေသာလန်နိုင်ငံကနမူနာမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တော့သူတို့ပြောတာတော့ဒီတစ်ချို့အမှုတွေမှာတရားရုံးတွေကထောင်နှံအပြစ်ပေးမယ်စားလူမှုရေးလုပ်ငန်းတွေလုပ်ခိုင်းတာမျိုးဒီအီလက်ထရောနစ်ကရိယာတွေနဲ့ပဲအပြင်မှာခြေရုပ်ထားတာဆေးဆွဲရလူဆိုလို့ရှိရင်လည်းဆေးရုံမှာဆေးဖြတ်ခိုင်းတာမျိုးလို့ဆေးတွေကိုပြောင်းလဲကျင့်သုံးတာမျိုးတွေကဒီသူတို့ရဲ့အောင်မြင်မှုတစ်စိတ်တစ်ပိုင်းဆိ Okay, Jesus. So, see, I think that we major matter. So, you know, the local who change your chai, is a whole particular young old to get you and Yemu role, the Yahoo body. Time eleven, Sasa Piotr, who must be a crew, see, I think that we'll talk about Shiva, who Tainan Sasa talk about it. The Mukin, Miazua, Muisi, one a pattern is raw, whom a Netherlands and a Masolushi, Masiso and Lumio, Sitra Damulu Poli, General de Lobo, or Lurio, Pipe, Yu Ramu Salushi, the Cha Orta Native Poli, the Cha Nilane, Matiluria, Boari, Mitin Piramu, Piola Piramu, Satimo, the Ayu Canave, Lumuya Canave, Pai Lunashima, Seldinam.
I had a better Yahoo, who go there, General Tavare, and you that was your first. ပြောင်းစုတော်မှာတင်မှုသူတို့ပြင်ဆင်နေကြတယ်ဒီမွေးစည်းဝါမှာခုနကိုတိနိုင်ပြောတယ်လို့မွေးစည်းဝါတွေဆယ်ကြားဆန်ကားပြားလောက်ကြားတယ်ကျတော့ထောင်နှံဆယ်နှစ်တို့ဆယ်နှစ်တို့ကြာခုနကကားလိုက်တန်လိုက်အကဲကိုအကြီးကြီးခိုင်ပွဲသေးတဲ့ဒီကြာဘေးမတိရမတာမိရင်လည်းပိုင်ရှင်မဲ့အဲ့လိုဖြစ်တဲ့အနေအထားမျိုးတွေကာကွယ်ဖို့အတွက်ဆိုပြီးတော့ဟိုကတူကစာမန်ဆွေးဆေးဆွဲတဲ့ဒီလူမှုရေးတည်တာ ဘုရားတို့မှာလာထွက်သွားတယ်ကလေးမလေးဆိုလို့ရှိရင်ဆုံးလိုက်ဆိုလို့ရှိရင်စေးပြားဆန်းကားပြားတဲ့ပြီးတော့ဗျာဟိုအခုဖြစ်စင်မှာတော့သူကသူ့အမှုဘူပါနေတာဒါကျွန်တော်အမှုရဲ့ merit of the case ကိုကျွန်တော်မပြောလို့ပါဘူး။ဒါပေမဲ့ခုနလိုရကဘာကြောင့်ဘင်းဘီရင်ကြီးတွေကိုကျွန်တော်တို့ကသူ့ကောင်းပြူပြီးတော့နော်တော့ဒီစီးပွားရေးလုပ်ငန်းကြီးတွေကိုခွင့်ပြုထားတဲ့အနေအထားမျိုးမှာဒီလူစီးပွားလေး15ပြားလောက်မိပြီးတော့လူငယ်လေးအသက်ဟုတ်လားလူငယ်လေးဘဝမှာအတူတခါတစ်ကြိမ်တစ်ခါမှားရင်လည်းမှားခဲ့ပြီလေအပေါ်မှာဒီလိုဖြစ်တာမျိုးချတဲ့အစားပေါ့ဗျာသူ့ကိုဟုတ်လားလူချင်းချတာကိုလည်းပေးသင့်တယ်သူ့တို့အမျိုးသားတွေပေါ်ပေါက်မလားအောင်ခုနဒီနော်နေသားလေးနိုင်ငံမှာလုပ်လို့ပဲစီးပျက်စီးစီးရုံမှာစီးဖြတ်တာလူဝေးလုပ်ငန်းတွေမှာပါဝင်စီတာကွန်မြူနတီနဲ့သူဆက်ဆက်ပြီးတော့ဆွေးနွေးတဲ့ဟာမျိုးလုပ်ဖို့လုပ်တယ်ကျွန်တော်ထင်တယ်ခုကတော့တော်တော်မှာတော့တင်ဖို့စူးစမ်းနေကြတယ်ကဒါကျွန်တော်တို့စူးစမ်းရမယ်
ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပေးတဲ့နိုင်ငံကြီးအကျဉ်းသားများကုညီဆောက်ရှောက်ရေးတင်ကကိုတိတ်နိုင်ရှင်းနေယူဦးသိန်းတန်းဦးနဲ့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့တော်တော်ရှင်းနေဖို့အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လုံးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
ဒီအမေရိကန်တန်ရက်တင်းငွေနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။ VOA ကနေပြီးတော့2019ခုနှစ်ဇူလိုင်လ23ရက်တင်းငွေနေမနက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်းတနအိထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။တင်းငွေနေညနေပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုမနေ့ဖက်ထိတ်တန်းရနေတဲ့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးပါဦးမယ်ရှင
် IS Islamic Studies အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုတုတ်တင်တပ်ဖြတ်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး The New York Times သတင်းစာကိုသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာ Twitter လူမှုကွန်ရက်ကတဆင့်ဝေဖန်လိုက်ပါတယ်ဘဂဒါဒီကိုလောက်ကြမဲ့အစီအစဉ်ပြတ်သွားအောင် New York Times သတင်းစာကဘလို့ရေးသားလိုက်တယ်ဆိုတာနဲ့ပတ်သက်လို့တော့သမ္မတထရမ့်ကရှင်းလင်းပြောကြားခြင်းမရှိပါဘူးအမေရိကန်ရတက်ကဒေါ်လာ73ဘီလျံနီးပါးအကုန်ကျခံတိဆောက်ထားပြီးအစစ်မြေနည်းပညာတွေတက်ဆင်ထားတဲ့ USS Gerald R. Ford Landing Technology စနစ်ကရေချပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်ပါတယ်။ဒီတင်မောရေချတာကြောင့်တန်တသိန်းအလေးချိန်ရှိတဲ့သတင်းစကားတစ်ခုပို့ပေးပို့လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ရန်သူတွေကြောက်ရွံ့တွန်းလုံးနေလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဇူလိုင်လ22ရက်နေ့အထိမြန်မာနိုင်ငံတဝန်းကပြည်내နဲ့တိုင်းဒေသကြီး6ခုလိုမှာအေယာဝတီစစ်တောင်းငဝန်နဲ့ချင်းတွင်းမြစ်တို့ရေရှမ်းမှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူအနည်းဆုံး 9,000 လောက်ဘေးကွင်းရင်းရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။အခုလအစောပိုင်းကစလို့ဘကိုးမကွေးအေယာဝတီစကိုင်းတိုင်းဒေသကြီးတွေနဲ့မုံနဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်စွာရွာသွန်းခဲ့တာဖြစ်ပါတယ်။မုံပြည်နယ်ကြိုက်သူမျိုးမှာရေကြီးနေတဲ့အတွက်ဒေသခံ 2,500 ကျော်ဟာစတင်ကြောင်းတချို့မှာဖွင့်ထားတဲ့ရေပေးဆောင်စခန်းတွေမှာရွှေ့ပြောင်းနေထိုင်နေကြပါတယ်။မိုးကြီးရေရှာမှုတွေကြောင့်ဇူလိုင်လ21ရက်နေ့ကစလို့ဇူလိုင်လ22ရက်နေ့အထိရန်ကုန်မော်လမြိုင်အဝေးကားလမ်းကြီးရေလွှမ်းမှုမှုဖြစ်နေတာမှာရင်သွားရင်လာတွေရပ်တန့်ကုန်နေလို့ဆိုပါတယ်။ထိုင်းနိုင်ငံထဲကိုဗီဇာမပါဘဲခွင်းဝင်လာတဲ့မြန်မာရွှေ့ပြောင်းအလုပ်သမား50ကျော်ကိုဇူလိုင်လ20ရက်နေ့မှာမဲဆောက်မြဝတီနယ်စပ်ကနေထိုင်းအနာဘဏ်တွေကမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားအရေးလှုပ်ဆောင်နေကြတဲ့ထိုင်းနိုင်ငံအခြေစိုက်AACC အဖွဲ့က VOA ကိုပြောပါရခင်ဗ
ျတနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လွှင့်မှုက Mac Engineer ဖြစ်ပြီးတန်ဖန်း Engineer ကတော့ Dave Magnus ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.